မြန်မာနိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ရောဂါထိန်းချုပ်ရေးဆောင်ရွက်မှုနောက်ဆုံးအခြေအနေကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်ရှိကြောင်းတခွဲအတည်ပြုခံထားရသူတွေထဲမှာဒီရောဂါလက္ခဏာမပြသလိုသတ်မှတ်ဆောင်ကြည့်ခံရတဲ့14ရက်ကိုကျော်လွန်ပြီးမှရောဂါဖြစ်လာသူလည်းရှိနေပါပြီ။ဒီလိုအချိန်မှာပြည်သူတွေအနေနဲ့အရေးတကြီးသတိထားဖို့လိုနေကြောင်းကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ကလည်းသတိပေးထားပါတယ်။COVID-19 ကြောင့်လတ်လော့အသက်ဆုံးရှုံးရသူတွေဟာနာတာရှည်ယောဂါသည်တွေဖြစ်နေတာကြောင့်ဒီလိုလူတွေအထူးသတိထားဖို့လိုတယ်လို့ကျန်းမာရေးကျွမ်းကျင်သူတွေကပြောပါတယ်။ကျန်းမာရေးနဲ့အကစားဝင်ကြီးဌာနရဲ့မနေ့ကညထုတ်ပြန်ချက်ထဲမှာထပ်မံတွေ့ရှိတဲ့တခွဲအတည်ပြုလူနာနံပါတ်23ဟာပထမဦးဆုံးလူနာနံပါတ်1ရဲ့မိခင်ဖြစ်သူလို့ဖော်ပြထားပါတယ်။အသက်58နှစ်အရွယ်ရှိပြီဖြစ်တဲ့အဲ့ဒီအမျိုးသမီးမှာ COVID ယောဂါလက္ခဏာတစ်စုံတစ်ရာပြသခြင်းမရှိခဲ့သလိုသူ့ကိုအသွာအလာကန့်သတ်ပြီးသီးခြားထားရှိတဲ့14ရက်တာကာလကိုလည်းကျော်လွန်ခဲ့ပြီးဖြစ်ပါတယ်။တခွဲအတည်ပြုပြီးချိန်ရက်ထိယောဂလက္ခဏာမတွေ့ရှိသေးပေမဲ့တိတိမ်မျိုးနဲ့ပြည်သူဆေးရုံမှာထားရှိပြီးလိုအပ်တဲ့ကုသမှုတွေကိုဆောင်ရွက်ပေးနေတယ်လို့သိရပါဗျ။ဒီကနေ့မနက်အစောပိုင်းမှာလည်းထတ်တိုးလူနာနောက်ထပ်4ဦးကိုထုတ်ပြန်ခဲ့ပါဗျ။အဲ့ဒီတခွဲအတည်ပြုလူနာအသစ်5ဦးနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဒီကနေ့မနက်မှာအွန်လိုင်းကနေတဆင့်ပြုလုပ်တဲ့ရှမ်းပြည်နယ်ကပြည်သူတွေနဲ့တွေ့ဆုံခြင်းအစမှာအခုလိုသတိပေးပြောဆိုခဲ့ပါဗျ။မနေ့ကည
နေဒီနေ့ principle positive ဖြစ်တဲ့လူနာ5ယောက်တွေ့ပါဗျ။အင်္ဂါအထက်မှာတယောက်ကတော့ခရင်ကပထမဦးဆုံးတွေ့တဲ့လူနာရဲ့မိခင်ပါနော်အဲ့မှာနည်းနည်းလေးထူးခြားတာစဉ်းစားကြရအောင်အဲတကယ်တော့နှစ်ပတ်ကျော်သွားပြီကွာရန်တင်းနှစ်ပတ်ကျော်ပြီးမှတွေ့တဲ့ဖြစ်ပါတယ်နောက်ပြီးတော့လေနောက်တွေ့တဲ့၄ယောက်ထက်မှာရှင်၂ယောက်ကတော့နိုင်ငံကြအဆက်အသွယ်ရှိနေတဲ့၄ယောက်ကတော့မရှိဘူးဒီတွင်းရလည်းဘယ်မှလည်းမသွားခဲ့ဘူးသူသိတော့တော့နိုင်ငံကြားနဲ့အဆက်နိုင်ငံခြားနဲ့ကပုဂ္ဂိုလ်တွေနဲ့ချစ်တွေ့မှုမရှိဘူးပေါ့နော်ဒါတိတယ်လို့ဒါမတိဘဲနဲ့ဟိုကိုသွားကြည့်သွားတွေ့တာချစ်တွေ့တာတွေလည်းရှိနိုင်တယ်ဒါမှမဟုတ်အားလုံးသိပြီးတော့တတိထားဖို့လိုတယ်ဆိုတော့ကျွန်တော်ထပ်ပြီးတော့တတိပေးချင်ပါတ
ယ်မြန်မာပြည်ရဲ့ကိုနေဆက်ကနေတဆင်ပြန်ဝင်လာသူတွေတိတ်နေချီရှိနေတာကြောင့်ဒီလူတွေမှာယောဂပူးရှိခဲ့ရင်လာမယ့်နှစ်ပတ်သုံးပတ်တာကာလဟာအလွန်အရေးကြီးပြီးပြည်သူတွေအနေနဲ့လည်းစိတ်ဓာတ်ပိုင်းဆိုင်ရာပြင်ဆင်ထားရမယ်လို့အတိုင်ပင်ခံကပြောခဲ့ပါတယ
်နောက်နှစ်ပတ်သုံးပတ်ဟာအသိအရေးကြီးပါတယ်ဘာဖြစ်လို့လဲဆိုတော့ဟိုထိုင်းဘက်ကပေါ့နော်အများကြီးနေဆက်ကိုကြောဖြတ်ပြီးပြန်လာတဲ့ကျမတို့ပြည်သူတွေအများကြီးရှိပါတယ်။အများကြီးဆိုတာခါတောင်းနေသိနေချီပြီးတော့ရှိတယ်။ဒီကတိုင်းပြည်လုံးကိုပြန်သွားတယ်။ကိုရပြန်ကြတယ်ပေါ့နော်။တချို့ကတော့နေဆက်နားမှာပဲကွာရန်တင်းနေတဲ့လူတွေကိုရကိုရပြန်ပြီးတော့ကွာရန်တင်းနေတဲ့လူတွေရှိတယ်။ဒါတော့အဲ့ဒီမှာဟိုယောဂပူရှိနေတယ်ဆိုလို့ရှိရင်ဒီနောက်တစ်ပတ်နှစ်ပတ်အတွင်းမှာပေါ်ဆရာရှိတယ်။ဒါကိုကျမတို့ကနေပြီးတော့ကိုပြင်ဆင်ထားရမယ်။ကျမရဲ့ဝင်ကြီးခွဲရလဲအမရဲ့ဇုံးကလဲပေါ့အဲ့ဌာနတစ်ခုလုံးပေါ့တတိုင်းပြည်လုံးမှာတတ်နိုင်သလောက်တော့ပြင်ဆင်ထားပြီးပြည်သူတွေကလဲစိတ်ဓာတ်ကိုပြင်ဆင်ထားရမယ
်ယောဂလက္ခဏာမပြဘဲပိုးတွေ့ခဲ့တဲ့လူနာနံပါတ်23နဲ့ပတ်သက်ပြီးတော့အထွေထွေယောဂအထူးကုဆရာဝန်ကြီးဒေါက်တာမူအောင်ကျော်နိုင်ကအခုလိုသုံးသပ်ထားပါတယ်
Connection လို့ဆက်စည်းလိုက်မိလို့ဒါပိုးရှိနေတယ်လက္ခဏာမရှိဘူးအဲ့လိုလူတွေ community ထဲမှာအများကြီးရှိနေနိုင်ကြီးတယ်ပေါ့နော်ပိုးရှိပြီးတော့လက္ခဏာမပြတယ်ဆိုတော့သူတို့ကတော့တိုက်နိုင်တဲ့လူကတော့နှစ်ပတ်နေပြီးကျန်းစင်းနိုင်ရင်အခုတချို့ကျွန်တော်ဆိုစောက်ပြေးကို2ယောက်ကိုဟိုမြန်မာနိုင်ငံဒီတာရထွက်လာပြီပေါ့နော်အဲ့တော့သူကတော့ဒီ virus ကို clear ဖြစ်အောင်တိုက်ထုတ်နိုင်တဲ့အုပ်စုအထက်မှာပါဝင်သွားမှာပေါ့သူတို့တွေတော့မှတစ်ခါတချို့ပြန်ဆက်စည်းရင်ပြန်ပေါ်လာနိုင်တာလည်းရှိတယ်ပြီးတော့ virus ကတကယ်မှာကိုအောင်နေမဲ့လက္ခဏာမပြဘူးသို့တော်ဒီကိုယ့်ရဲ့ immune system ကျတဲ့အချိန်မှာသူကပြန်ထွက်လာတာမျိုးလည်းဖြစ်နိုင်တယ်ပေါ့နော်အဲ့တော့ကျားတော့ဒီတွေ့တဲ့အပေါ်မှာသုံးသပ်တာတော့အဲ့လိုလေးသုံးသပ်မိ
ကျမအိနဲ့အားကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်အစောပိုင်းထုတ်ပြန်ပြီးချိန်အထိဆိုမြန်မာနိုင်ငံတွင်းမှာ COVID-19 တခွဲအတည်ပြုလူနာ28ဦးအထိရှိထားပြီးယောဂပျောက်ကင်းသွားသူ2ဦးနဲ့သေဆုံးခဲ့သူ3ဦးအထိရှိထားပါတယ်သေဆုံးခဲ့သူတွေဟာနာတာရှည်ယောဂသည်တွေဖြစ်ပြီးဒီယောဂဖြစ်သူအများစုဟာလည်းသွေးတို့ဆီးချိုယောဂသည်တွေဖြစ်နေတာကြောင့်ဒီလူနာတွေအနေနဲ့အထူးဂရုစိုက်နေထိုင်မှုလိုကြောင်းကိုဒေါက်တာမိုးအောင်ကျော်နိုင်ကအခုလိုလမ်းညွှန်ထားပါတယ
်။နာတာရှည်ဝေဒနာသည်တွေနဲ့ကိုယ့်ရဲ့ယောဂကိုထိန်းသိမ်းတဲ့ဆေးဝါးတွေနဲ့ထိန်းပြီးတော့ပေါင်သွင်းမှထားဖို့လိုတယ်။နောက်ကဆီးချိုသမားဆိုရင်ဆီးချိုဆီးတောင်းနေတယ်။ကိုယ့်ရဲ့ sugar level ပေါ့နော်။ကိုယ့်ရဲ့တခြားဓာတ်ကိုတာမန်လူတယောက်ရဲ့အောင်ထဲမှာရှိအောင်သူ့အနေနဲ့စားတောင်းတဲ့စီဝါနဲ့ချင်းချင်းနေရမယ်အဲ့လိုပဲသွေးတို့သမားတွေလည်းဒီလိုပါပဲသူ့သွေးပေါင်ကြီးကိုတတ်မှတ်တဲ့ပေါင်ကြီးရှိအောင်ထိနေရမယ်နှလုံးဆိုပုံကြီးကြီးတယ်တတ်မှတ်ထားတဲ့ဆောင်ရှင်ကြားတဲ့စီးတွေတောက်ပြီးတော့ optimum health ဖြစ်နေအောင်ပေါင်ရထားရမယ်ဒါကတော့ကိုယ့်ရဲ့ယောဂနဲ့ပတ်သက်ပြီးပေါင်ရရမယ
်နာတာရှည်ယောဂသည်တွေအနေနဲ့ငကူယောဂအခန်းကိုတည်ငြိမ်အောင်ကုသဖို့လိုသလိုပုံမှန်ကျန်းမာရေးကောင်းသူတွေအနေနဲ့လည်းပေါ်ပေါ်ဆက်ဆာမနေဖို့ကိုတတိပေးထားပါတယ်ကိုခံအားကောင်းနေထိုင်ဖို့လိုသလိုအပြင်ကနေပြန်လာပြီးတိုင်းလက်ကိုတန့်စင်ပြီးပစ္စည်းတွေကိုလည်းတန့်စင်ပေးဖို့လိုတယ်လို့မှာကြားထားပါဗျ။ ကျမိုင်းနဲ့အကစားဝင်ကြီးဌာနရဲ့ညွှန်ကြားချက်တွေအတိုင်းလိုက်နာနေထိုင်ပြီးမလိုအပ်ဖက်အိမ်ပြန်မထွက်ဖို့ကိုလည်းအထူးသတိပေးထားပါတယ်။ COVID-19ရောဂါပြန့်ပွားမှုကိုတိုက်ဖျက်ရမှာအထောက်အကူပြုဖို့အတွက်တရုတ်နိုင်ငံယူနန်ပြည်နယ်ကနေရောက်ရှိလာတဲ့ဆေးဘက်ဆိုင်ရာကျွမ်းကျင်ပညာရှင်12ဦးဟာလေဒီကပညာရှင်တွေနဲ့အတူပူးတဲ့ဆောင်ရွက်နေတာနှစ်ရက်ရှိပြီဖြစ်ပါတယ်။ရန်ကုန်မြို့မှာ14ရက်တာနေထိုင်သွားမှာဖြစ်ပြီးCOVID-19ရောဂါကုသရေးနဲ့ရှာဖွေရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်သွားမှာပါ။ဒီကနေ့စီးရင်တွေအရဆိုရ ုံကနေသတင်းပေးပို့ပါတယ်။